ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဥစည်းပြီးအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေဆန့်ကျင်ကန့်ကွက်တပိတ်မောက်နေကြတာ၃ရက်မြောက်နေ့ရောက်လာပါပြီ။ဒီအချိန်မှာပဲအစိမ့်ပညာရေးဦးစီးဌာနကအညွှန်းမှုအပါအဝင်တာဝန်ရှိသူတွေတက္ကသိုလ်အသီးသီးကပေါမောက်ခတွေပါချုပ်တွေကတပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံပြီးကျောင်းဝင်ဆောင်ရွက်ပေးဖို့ညှိနှိုင်းကမ်းလှမ်းလာပါတယ်။ဒါပေမဲ့လည်းအဲ့ဒီညှိနှိုင်းချက်ကိုကျောင်းသားတွေကပယ်ချလိုက်ကြပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက် VOA သတင်း6မှ AA မှကသတင်းပေးပို့ထားပါတယ်ရှင်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကနေ UCB လှုပ်ဆောင်နေတဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်နေတဲ့တတိယမြောက်နေ့မှာတော့အစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေကကျောင်းသားတွေကိုရွှေရကုံကျေးသွန်းဖျားကြီးရှိမှလာရောက်ညှိနှိုင်းမှုလုပ်ခဲ့တာပါ။ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကတာဝန်ရှိသူဖြစ်တဲ့မတ်ဖြိုဖြိုအောင်ကအခုလိုပြောပြပါဗျာ။
အစညာကဥတော်ကြီးပေါ့နော်ဥတော်ကြီးပါဝင်တော့တခြားဒီတက္ကသိုလ်ရန်ကုန်တက္ကသိုလ်ရန်ကုန်စီပွားရေးတက္ကသိုလ်ရန်ကုန်ပညာရေးတက္ကသိုလ်အခြားရှိတဲ့တက္ကသိုလ်၃-၅ခုလောက်ကပါချုပ်တွေပါတယ်နော်အစညာကအခြားတွေလည်းပါတယ်ရဲ့အဓိကတို့ main point ကတော့တို့အနေနဲ့ဒီဒီပညာရေးဥပဒေကိုနီးဥပဒေအစ်စ်မှာကျွန်တော်တို့လူချင်းတဲ့အချက်တွေကိုဟိုပါနိုင်အောင်တို့အနေနဲ့ကြိုးစားပေးမယ်ဆိုတာမျိုးပေါ့နော်ကျွန်တော်တို့ညှိနှိုင်းမယ်ပေါ့အဓိကတော့ကျွန်တော်တို့ဒီဥပဒေမှာဘယ်လိုမျိုးထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်ဘယ်လိုအချက်တွေကိုဘယ်လိုထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်အဲ့ဒါမျိုးတို့ကကြောက်ဆိုတယ်အဓိကတို့နဲ့ကျွန်တော်တို့နဲ့အဆင်မပြေဖြစ်တာကကျွန်တော်တို့လူချင်းတာကနီးဥပဒေမှာညှိနှိုင်းမှာမဟုတ်ဘူးကျွန်တော်တို့ကဒီမျိုးသားပညာရေးဥပဒေမှာဟိုမျိုးသားပညာရေးဥပဒေမှာပြင်ဆင်ဖို့အဓိကအဲ့ဒါပါပဲဆိုတော့တို့နဲ့ကျွန်တော်တို့ချာမှာဟိုဆက်ပြီးတော့ညှိလို့မရတော့ဘူးနော်ဘာလို့ကျားကန်ဆက်ဒလီတီကအနေနဲ့လာတာပါသူတို့မှခြားတော့အခွင့်အာဏာတစုံတရာမပါခဲ့ဘူးဆိုတဲ့သဘောမျိုးတက်ရောက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့လည်းနောက်ဆုံးမှာတော့ဒီဆင်းရဲခွဲကိုပြန်ပြီးရုပ်ချုပ်ပေးပြီးတော့ကျွန်တော်တို့ဒီအခမ်းအနားဆက်ပြီးချင်းပါတယ်ကျွန်တော်တို့ဆက်သွားမြဲဆက်သွားမြဲစိတ်မောင်းမြဲဆိုတဲ့လုံကျွန်တော်တို့လုပ်ငန်းရှင်တိုင်းဆက်ပြီးတော့ခဲ့ပ
ါလာရောက်ဆွေးနွေးကြသူတွေဟာအစိုးရကတာဝန်ပေးလို့လာတဲ့အကြောင်းကိုတော့ပြောဆိုခြင်းမရှိသလိုကျောင်းသားတွေဘက်ကပြောဆိုချက်တွေနဲ့ပတ်သက်လို့လည်းတာဝန်ယူဖြည့်ရှင်းပေးနိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးကျောင်းသားတွေကဆိုပါတယ်။ကျောင်းသားတွေဘက်ကတော့ညှိနှိုင်းဖို့အခြေအနေမရှိတဲ့အကြောင်းသူတို့ရဲ့သဘောထားတွေကိုထုတ်ပြန်ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့အဓိကကျွန်တော်တို့ပြောတာကဟိုကျွန်တော်တို့ညှိနှိုင်းတယ်ဆိုတာကျွန်တော်တောင်းချောက်လဲညှိနှိုင်းနေပြီဒါဥပဒေဆိုတာကိုအတ္တမတားတယ်ပညာရေးပြင်ကျောင်းလဲမှုကိုအနန္ဒီယာအနေနဲ့အရင်ဆလုပ်တဲ့အချိန်လုံးကဒါကကျွန်တော်တို့ဘာလို့ကျင်လဲဆိုတာသူပြောပြထားပြီးသားနောက်ပြီးတော့အဲ့အချိန်မှာစပြီးတော့ CSR နဲ့စတွေ့တယ်ကျွန်တော်တို့ညှိနှိုင်းမှုတွေကအဲ့ကလေးကစတာညှိနှိုင်းဥပဒေစပြီးရေးနေတဲ့ချိန်တောက်ချောက်မှာလဲကျွန်တော်တို့တော့လို့ကျင်တဲ့အချက်တွေကိုဟိုသူတို့ဖိတ်ကြည့်ဖြစ်တယ်မဖိတ်ကြည့်ဖြစ်တယ်ကျွန်တော်တို့မရရတဲ့အနေနဲ့တက်ရောက်ပြီးတော့ပြောတာမျိုးတွေရှိတယ်နောက်ဥပဒေလူကြမ်းဖြစ်နေတဲ့အခါမှာလဲကျွန်တော်တောက်ချောက်ကိုကျွန်တော်ညှိနှိုင်းရေးကမရက်ခင်ဒါမဲ့ခုနပြောတဲ့သူတို့ရဲ့လေ့လာရှုမှုကတောက်ချောက်လေ့လာရှုမှုပဲဆိုတော့ကျွန်တော်တို့ကတော့ဆက်ပြီးအခုချိန်မှာလဲညှိနှိုင်းရေးဆိုတာကျွန်တော်တို့ကအများကြီးရှိနေသေးပဲဘယ်လိုမှတော့ဒါမဖြစ်နိုင်ဘူးကျွန်တော်တို့ကဟိုဟိုအခုချိန်မှာကျွန်တော်တို့ကိုညှိနှိုင်းမယ်ဆိုတာကျွန်တော်တို့ဘာအာမတ်ခံချက်မှမပေးနိုင်မယ်နဲ့တော့ညှိနှိုင်းလို့တော့မရဘူးအဲ့ဒါအဓိကပြဿနာပဲဖြစ်။ဟုတ်ကဲ့နောက်တစ်ခုကဟိုကျွန်တော်တို့လိုချင်တဲ့အချက်ဆိုတာကျွန်တော်ထပ်ညှိနှိုင်းကြမလို့ကျွန်တော်တို့ပညာချက်တွေထုတ်ပြီးတာချိန်မှာလဲဆွေးနွေးတဲ့အားတွေကျွန်တော်ပြောပြီးတာအစိုးရဘက်ကဒါကျွန်တော်တို့ဆွေးနွေးချက်တွေကိုပြည့်စုံစားကြတာကြီးပဲလေ။အဲ့တော့ကျွန်တော်တို့ကဒါတွေအကုန်လုံးတောက်လျှောက်ပြောပြီးတာဆိုတော့ညှိနှိုင်းရေးဆိုတာကတော့နည်းနည်းကျွန်တော်တို့ကိုဟိုဆက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကိုရပ်တန့်သွားအောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ဖြစ်
။ကျောင်းသားတွေဟာနိုင်ငံလုံးဆိုင်ရာအရေးပေါ်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲနှစ်ရက်ကြာကျင်းပခဲ့ပြီးကျောင်းသား900ခန့်ပါဝင်တဲ့အစည်းအဝေးကနေအမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြတာပါ။အာဏာပိုင်တွေကတော့ပြီးခဲ့တဲ့ရက်တွေကစပြီးကျောင်းသားတွေကိုတားဆီးမှုတွေလုပ်ခဲ့တာတွေရှိခဲ့သလိုကျောင်းသားတွေဆန္ဒပြရာလမ်းတစ်လျှောက်တရင်ယူမှုတွေလည်းလုပ်ခဲ့ပါတယ်။ကျောင်းသားတွေဟာညဘက်တွေမှာအိမ်မပြန်ကြပဲတနေရာမှာစုဝေးပြီးလူစုမကွဲအောင်စုစည်းထားကြသလိုနေ့စဉ်သူတို့ဆန္ဒထုတ်ဖော်မဲ့နေရာတွေကိုလည်းကြိုတင်အကြောင်းကြားထားတာကြောင့်လူထုပါဝင်မှုတွေရှိလာတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်။အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီမဆန်ခြင်းလူ့အခွင့်အရေးဒဏ်တူညီမျှမှုမရှိပဲငြင်းငြမ်းစွာပညာသင်ကြားရေးကိုအာမခံမှုမရှိဘူးဆိုပြီးအချက်6ချက်ထုတ်ပြန်ကကျောင်းသားတွေကကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်။